Essentials of Forgiveness, translated from English into Burmese, from Genesis 50, verses 15 to 26, by Paul Bucknell. Produced by Biblical Foundations for Freedom, www.foundationsforfreedom.net. Releasing God's truth to a new generation.
Well, today I'd like to share another way God works in our lives. If you have the Bible, turn to Genesis 5, verses 15 to 26. And we're going to be looking at four key lessons on forgiveness. Or we could put it another way. We're going to be learning how Joseph was so gracious. Now, there's one thing about forgiveness. Almost every day we have an opportunity to forgive somebody. Whether purposely or accidentally, people are offending us. Don't look at this negatively, look at it positively. Through forgiveness, we can actually show forth God's love to people every day. Do you realize that the joy and freedom in your life will largely depend on how freely you forgive people? If you're one of those people, once in a while I'll forgive people. You're not going to have much joy. Because you're going to trade. Either you have joy or you have bitterness. Now there's another point about forgiveness. Excuses not to forgive someone are so easy. Satan is standing on the side of each one of us saying, I'll give you some excuses. Do you want some? You see, our power is love and forgiveness.
Amen.
Satan's tool is hatred and bitterness. And I'm excited to look into the book of Genesis to see a study about Joseph. There's so much to learn. Let's pray together and seek the Lord. Almighty God, we come in the name of Jesus. Oh Lord, teach us about forgiveness. Fill our hearts with graciousness and joy and kindness.
때 가진 지침에 따른 띠와로와
For the world is so dark.
도심자 띠가바디 아냐 몸파오마이 뜻코네 포함해 가래
It needs your light. It needs your love through our lives.
도심자 주는 뜻다마 도심피아의 알랭 도심피아의 지침에 따른 주는 로하네 바래
Lord, change us through the power of the Word of God. And send us forth as lights into our communities. That people might see us and give glory to you in heaven. In the name of Jesus, we pray.
Amen.
Four essentials for forgiveness. Because some people will say, well, does, if I forgive someone, does that mean I completely forget that? You see, some of us have faced some type of bitterness and it's very, very hard to forgive. So we're going to take four steps. One, two, three,
four.
He's a good translator. He's translating my feet. Steps. The fourth step is forgetful forgiving. We'll get there. But let's go to the start. The first step is freely forgiving. Now we're going to start Genesis 50, verses 15 to 19. We're going to read. Genesis 50, verses 15 to 19. When Joseph's brothers saw that their father was dead, they said, What if Joseph should bear a grudge against us and pay us back in full for all the wrong we did to him? Verse 16. So they sent a message to Joseph saying, Your father charged before he died, saying, Thus you shall say to Joseph, Please forgive, I beg you, the transgressions of your brothers and their sin, for they did you wrong. And now please forgive the transgressions of the servants of the God of your father. And Joseph wept before they spoke to him. Verse 18, Then his brothers also came and fell down before him and said, Behold, we're your servants. But Joseph said to them, Do not be afraid, for I am I in God's place?
Yota igodo di abate di go di mi ni ngado di yota di anyota kong chale me ngado di ateto go hiseto jao ngado a eka amha pian yue hisele me bu so yin ye tu tato tama go sin hwan yue godo igodo di makao ton amu go goro a pyu mi yue goro go pye ma to a apit go khwin twon do mu ba hu ကိုယ်တော်အားကြားလျှောက်ရမယ်အကြောင်းခမဲတော်မတင်မြင်ကျွန်တော်တို့ကိုဟာထားခဲ့သည့်ဖြစ်၍ယခုတွင်ခမဲတော်၏ဖျားသခင်ကျွန်တော်တို့၏အဖြစ်ကိုခွင့်တော်တော်မူပါဟုရှောက်ကြ၏ထိုတို့ရှောက်ကြတော့အခါယောသာသည်မျက်ရည်ကျလေ၏ဤကိုယ်တို့သည်လည်းဝင်၍ယောသာရှေ့မှာပြန့်ဝတ်လျက်ကျွန်တော်တို့သည်ကိုယ်တော်၏ဂျွန်ဖြစ်ကြပါသည်ဟုရှောက်ကြ၏
Everything changed when verse 15 came around and Joseph's father died.
And
Joseph's brothers knew it.
You
see, as long as Joseph's dad was there, Jacob, then we can expect Joseph and everybody to be good sons.
ဒီကြောအာသူတို့အသက်သားမှာကြောဆက်ကြောတာကအသက်ရှင်ရှင်တက်လို့ရှင်တို့သူတို့အတွက်အင်မတားမှကြောက်ရှာကောင်းတဲ့သူတို့ဒီစင်ကိုမှုနဲ့သူတို့ရင်ဆိုင်လိုက်မယ်ဆိုတော့သူတို့ကြည့်ခဲ့ပါတယ
် But when he died
ဒါပေမဲ့ယာကိုဝါတနေ့နဲ့တချင်မှာသူဆုံးသွားတယ
် Joseph's brothers all of a sudden began to think all the wrong things they did to him
အဲ့ဒီအချိန်မှာသူတို့ဒီယာကိုဝါကဆုံးသွားတဲ့အချိန်မှာအဲ့ဒီယောသားရဲ့ညီကိုများသူတို့ယောသားပေါ်မှာသူတို့ဘယ်လိုလုပ်ခဲ့တယ်လဲမကောင်းတဲ့အရာသူတို့လုပ်ခဲ့တာရောသူတို့သတိရလာ
Now if Joseph was still like their little brother
it
would not be a problem
အဲ့ဒီအချိန်မှာယောသားကညီမတည်တယ
် But Joseph was in charge of Egypt
ယောသားဟာဆိုလို့ရှိရင်တော့ဘာလဲဘာမဆိုသူ့အဖေကပြည်ပြန်ဆိုသူကစစ်ချတဲ့ပုဂ္ဂိုလ်ဖြစ်ပါတယ
် Egypt wasone of the greatest countries in the world at that time.
အဲ့ဒီအချိန်မှာယုန်တာကအီဂျစ်နိုင်ငံမှာသူကနောက်ဆုံးမှဆိုလို့ရှိရင်တော့ဗာလဲဝန်ကြီးတယောက်ဖြစ်လာခဲ့ဆို
He had money.
သူကဘာမှဆိုရှိတယ
် He had power.
သူမှာတကူရှိတယ
် Anything he said would happen.
သူပြောတဲ့များအားလုံးကဖြစ်ပါတယ်
You see we really don't know what our hearts are like until we're tested with opportunity.
ကျွန်တော်အသက်တာမှာအရေးကြီးဆုံးအရာကကျွန်တော်ခွင့်လွှတ်တိတ်ခါချင်းခွင့်လွှတ်တိတ်ခါချင်းဖြစ်ပါတယ
် And his brothers were afraid inside Joseph had some bitterness and revenge
အဲ့ဒါကြောင့်ခွန်နီသူဆိုပဲဒီယောသားရဲ့ညီကိုများကသူတို့စိတ်ထဲမှာပါရှိတယ်လေဆိုလို့ရှင်တော့ယောသားကကျွန်တော်အပေါ်မှာတကယ်စိတ်ဆိုးနေတယ်သူကတနေ့နဲ့တချင်ချင်းကြာကလေးစားချင်တယ်ဆိုတော့သူတို့တိခဲ့တယ
် Perhaps if you were Joseph's brothers you'd do what exactly they did
ဒါကြောင့်သူတို့လုတ်တလို့ယောသားကကျွန်တော်တို့ကိုပြန်လောက်မယ်ဆိုတာသူတို့ကယူကြည်ခဲ့
They lied to Joseph. They said, "Oh yeah, dad, he told us, you should just forgive us."
သူတို့ကသူတို့ဘယ်လိုပြောလဲဆိုလို့ရှိရင်တော့ယောသားစီမှာသွားမှသူ့ကိုခွင့်ပြုတော့ပါရမယ်ဆိုမှသူပြော
They were so desperate.
သူတို့အရာကိုစိတ်ပြည့်ကြတယ်
I mean, you remember what they did to Joseph, right?
သူတို့ကကျောဆက်ပေါ်မှာသူတို့ဘာလုပ်ခဲ့လဲဆိုတာသိရရမှာလား
They were jealous of him and so they threw him in a pit to kill him.
Yota ko tu lo tu a paw ma tu lo mana lo mong tin ne mana lo shi da twe tu ko ta ko tu lo chaw sa kya ma la.
That's not all.
Ta ma ka u.
Joseph loved his father Jacob.
Yota ye a phe ya ko wa Joseph ko a Yota ko tu ye nyi ko le twe paw ma chit de so wa le.
He escaped that death.
Tu a တနေရရာကိုသူကဖြစ်ပြသွားတယ
် but years and years and years he never could be with his father
အဲ့ဒီနေ့ကနေသူအဖြစ်နဲ့ဘရောမယောသားကမနေခဲ့သူတို့သူကမနေတော့ဘူးဆိုတာကျွန်တော်သိရှိရတယ
် he was a slave over in Egypt
သူကဒီ Egypt နိုင်ငံမှာသူကကျွန်တော်အဖြစ
် there was plenty of time for that spirit of bitterness to grow into a forceful revenge
သူအတ္တမှာသူအီဂျစ်နိုင်ငံမှာသူအသက်ရှင်ခဲ့မှာသူရဲ့နှလုံးသားထဲမှာသူရဲ့ညီကိုရင်းရှင်မှာမောင်းတီးတဲ့ဒီနှလုံးသားကအမြဲတမ်းကြီးပွားနေတာကိုကျွန်တော်ပြေးရှင်းရတယ်
။ Did you notice what Joseph's response was?
ယောသားကဘလို့တုံးပြတယ်လဲဆိုတာတွေ့ရှိလား။ဘလို့တုံးပြလဲ?
He wept. He cried.
ယောသားကငိုတယ
်. Why did he cry?
ဘာဖြစ်လို့ငိုလဲငိုဖြစ်တယ
် I think it's because he realized his brothers never knew he really forgave them
ဒါမဲ့ तू အရာဝမ်းနေတာဘာဖြစ်လို့ငိုတယ်လဲဆိုလို့ရှင်တော့သူ့ရဲ့ညီကိုတွေကို तू ကခွင့်လွှတ်ချက်တယ်ဆိုတဲ့အကြောင်းကသူ့ညီကိုတွေကမတိခဲ့လို့
You see in Joseph's heart he forgave them many years ago
ယောသားရဲ့အသက်တာမှာကြည့်မယ်ဆိုလို့ရှင်သူ့ရဲ့နှလုံးသားထဲမှာသူ့ရဲ့ညီကိုတွေကို तू ကခွင့်လွှတ်ချက်တယ်ဆိုတာကိုကျွန်တော်ဟိပောင်းများစွာလေးငါနှစ်ဒီခေတ်နဲ့မှာသူကခွင့်တော့ခဲ့ဆိုတော့ကျွန်တော်ပြောရှိရတယ
် But the guilt was deep inside their lives.
ဒါပေမဲ့အဲ့ဒါသူ့ရဲ့ညီကိုတွေကမသိခဲ့ပါဘူး
And to see that pain in his brothers he just cried.
သူ့ရဲ့ညီကိုတွေမြင်တဲ့အချိန်မှာသူကငိုတယ
် What's the secret of Joseph here?
အဲ့ဒီနေရာမှာယောသားရဲ့ဖွေချက်ကပ
ါ He said in verse 19
ဒီအခန်းငယ်ဆက်ကောမှာဘယ်လိုပြောသလဲ
Do not be afraid for Am I in God's place?
လုံးဝကိုမကြောက်ပါနဲ့ကျွန်တော်ကဘုရားသခင်ရဲ့နေရာမှာမဟုတ်ပါဘူးလို့ပြောထားတယ
် And this is our first lesson about forgiveness.
ဒီနေရာမှာကျွန်တော်ဒီခွင့်တော်ချင်းနဲ့ပတ်သက်ပြီးမှာအထမတစ်ချက်အချက်တစ်ချက်ဖြစ်ပါတယ
် We are never to take revenge.
အဲ့ဒါကြောင့်ကျွန်တော်တို့ဟာဆိုလို့ရှိရင်လုံးဝကိုကလေးစားမချင်ရဘူးဆိုတာကျွန်တော်ကြည့်ထားဖို့လိုပါတယ
် Romans 12 verse 19 says
အဲ့ရောမအခန်းကြီး7အငယ်7ကိုဘာလို့ပြောတယ်လဲ
Romans 12:19 says never take your own revenge beloved but leave vengeance leave room for the wrath of God for it's written vengeance is mine I will repay says the Lord
ရောမအခန်းကြီး7အငယ်7ကိုဘာလို့ပြောတယ်လဲဆိုလို့ရှိရင်လုံးဝကလေးစားမချင်ပါနဲ့ကလေးစားချင်ဟာကျွန်တော်ရဲ့အလုပ်ဆိုမှဖျက်တဲ့ခင်ဗျာအခက်ကဏ္ဍဆိုမှဖျက်တဲ့ခင်ဗျာမိမထားဖို့ကျွန်တော်တွေးရှိရတယ
် Never take revenge
လုံးဝလုံးဝကလေးစားမချင်ပါနဲ့
And that's the first step toward forgiveness
အဲ့ဒါကပထမချင်ဟန်ဒီခွင့်ထွန်းသိခါချင်းဖြစ်ပါလေ
Even when people have caused you such pain in your life
တချို့တော့သူတွေကအမိတ်ဆွေအသက်တာမှာဒီလုံးဝကိုမကောက်မှုတွေလုပ်ချင်ရင်တောင်မှ
Freely forgiving is forgiving people even when they don't ask.
To do a quillot quillot ko do ma thap pa da ma chu do an ne ne lo lo nyet nyet ko quillot ko phit ba le.
So let me ask you.
Chuno me ko do ko myet de ya se.
Have you been deeply scarred by what someone said, did or did not do?
Me swe atet ta ma lu ta sun lu ti yaw ga ta sun ta yaw ga pyo phu da la a la ga lou ya me ma lou ya hu so ma te ke စင်တလုံးချက်ကနဲ့ဘာလို့လဲကြောင်ရွံ့ချင်းတွေဂျုံတွေးခဲ့တယ်လား
Who was it?
အဲ့ဒါကဘယ်သူဖြစ်ခဲ့လဲ
When did it occur?
အဲ့ဒါကဘယ်လိုဖြစ်တာလဲ
You want to focus on that.
အဲ့ဒါကိုကျွန်တော်ပုံပုံပြုချင်
။ And then because you know the truth
ဘာချင်လို့လဲဆိုတော့ကျွန်တော်ဟာတမန်တရားကိုကြည့်ရဲ
That you never take revenge.
အဲ့ကျွန်တော်တမန်တရားကြည့်ရအတွက်လုံးဝကိုကျွန်တော်ကလေးစားမချင်ရဘူးမတောင်းပြန်ရဘူ
း Tell the Lord right now I forgive that person.
အဲ့ဒါကြောင့်အခုချက်ချင်းကိုယ်ရဲ့စိတ်ထဲမှာအဲ့ဒီလူကိုခွင့်ထားပြီးလို့ခံယူလိုက်ပ
ါ It is that simple
အဲ့ဒါလွယ်လေလေးပါပဲရိုးရိုးလေးပါပဲ
But you're wrestling you say no no it's not that easy
ကျွန်တော်တို့ကအဲ့လိုမလုပ်ဘဲမဟုတ်ဘဲနဲ့မဟုတ်ဘူးမဟုတ်ဘူးဆိုမှအဲ့ဒီမခွင့်ထားချင်စိတ်ကအဲ့ဒါနဲ့ကျွန်တော်ကပါလုံးတယ
် Let's go on and look at the second point fully forgiving
ဒီမှာကျွန်တော်တို့ဒီနံပါတ်2အချက်အလက်ကိုကျွန်တော်ကြည့်ရအောင်လွတ်လွတ်လပ်လပ်ကိုခွင့်ထွက်ခြင်းဆိုတာကြောင့
် You see forgiving isn't when I just forgive a little bit
ခွင့်ထွက်ခြင်းဆိုတဲ့နေရာမှာနည်းနည်းပါးပါးကျွန်တော်ခွင့်ထွက်တာလည်းရှိတယ
် I want to forgive completely
ဒီလွတ်လွတ်လပ်လပ်ကိုနော်အပြည့်အစုံကိုကျွန်တော်ခွင့်ထွက်ခြင်းခွင့်ထွက်ရဲဆိုတဲ့ခွင့်ထွက်ခြင်းရှိပါတယ
် Genesis 50 verse 20 says this And as for you, you meant it for evil against me, but God meant it for good, in order to bring about this present result, to preserve many people alive. So therefore, do not be afraid, I will provide for you and your little ones. You see, this is the second lesson. We have to realize, like Joseph, that God uses evil to accomplish his good purpose. One of the reasons it's hard to forgive We know something was wrongly done. Now that's God's spirit of justice in us. That's good. But we want to pass that on and let God carry that justice out. You see, Joseph knew his brothers meant evil when they harmed him. But these tens of years when he was in jail and when he was oppressed, he realized that God was using that evil to bring about a greater good. You see, we need a bigger picture of God
အဲ့ကြောင့်ကျွန်တော်တို့ဒီဘုရားသခင်ကိုပါကြည်ကြည်ပြတ်ပြတ်နဲ့ဘုလိုမြင်ဖို့လိုတယ်
When we evil happens to us
ကျွန်တော်ဒီမကောင်းဆုံးရတယ်ကျွန်တော်စိတ်နှလုံးထဲမှာအလုပ်လုပ်တဲ့အချိန်မှာ
We say God made a mistake
ဘုရားကဟာနေတယ်လားကျွန်တော်ဟာနေတယ်လားဘုရားမှားမယ်လို့ဘုရားကဘာဖြစ်လို့ကျွန်တော်ဘုရားဒီလိုဖြစ်လာလဲဘုရားမှားမယ်လို့
God doesn't care for me
ဘုရားတကယ်ကျွန်တော်ကိုလုံးဝဖြူမဆိုင်ပါလား
No, not at all. Because, like in this example, he uses even the evil against us to accomplish a greater good. Proof of this is the way he cared for Jesus Christ and allowed him to suffer evil on earth.
ဒီစာသားရဲ့အုပ်ဆုံးပုံအောင်ပါသူကဒုက္ခတွေနဲ့သူကရင်ဆိုင်ခဲ့တယ်ဆိုတော့ကျွန်တော်တွေးရှိရပါတယ
် God allowed the most tragic evil in the world to happen to his most precious righteous son
ဒီယောသားရဲ့အသက်သားမှာဒီကမ္ဘာပေါ်မှာလုံးဝကိုပါခါလုပ်ပြရတဲ့အချက်ချင်းချမ်းသာတဲ့အရာကိုသူ့အသက်သားမှာကြာရောက်ဆင်းဖြစ်ပါတယ
် But he came alive
ဒါပေမဲ့
And he accomplished a greater good
ယောသားအသက်သားမှာနောက်ဆုံးမှာဆိုလို့ရှိရင်တော့ဒီဒီရတဲ့ခင်အကြံကသူ့အတွက်အကောင်းဆုံးပဲဖြစ်တယ်ဆိုတာဒီနားလည်သဘောပေါက်လာတယ
် That you that I
ကျွန်တော်မိတ်ဆွေတွေဖြစ်ကျွန်တော်ပဲဖြစ်ဖြစ
် and millions around the world
ဒီကမ္ဘာပေါ်မှာရှိတဲ့လူသားအားလုံးပဲဖြစ်ဖြစ
် can have the privilege of calling being called sons of God
ကျွန်တော်ဟာဆိုလို့ရှိရင်တော့အားလုံးကဖြာသားသမီးတော်ဘုရားသခင်ကိုကျွန်တော်အဘလို့ကျွန်တော်ခွန်ပြရပါတယ် Amen
This is our story really But in that case, evil went to Jesus' life. So you fully forgive when you realize, that's right, God can use even the wrong to carry out a greater good. Have you come fully forgiven those people? Can you accept the evil that comes into your life is carefully controlled and monitored by the God who loves you?
အဲ့ကျွန်တော်အသက်သားမှာဒီမကောင်းဆိုးဝါးစားတာတွေကျွန်တော်အသက်သားမှာအလုံးလုံးရချင်းတာဘုရားသခင်ရဲ့ဘုန်းတော်ပေါ်ပြီးမှဒီရှာဖို့ဆိုတာဟာကြီးထားပ
ါ Or if you're like Joseph
ကျွန်တော်ဒီ Joseph ရောတာရဲ့အသက်သားရောတာရဲ့အသက်သားမှာကျွန်တော်နေကြည့်မယ်ဆိုလို့ရှိရင
် And all of a sudden you have an opportunity to take revenge
ရောတာရဲ့အသက်သားမှာနေကြည့်မယ်ဆိုလို့ရှိရင်တော့ကျွန်တော်ဟာကလေးစားချင်မယ်လို့ကျွန်တော်ထင်ပါတယ်အချို့သူတွေကနော်
Will you be like David and one who wept, one who cried?
ကျွန်တော်နောက်ဆုံးမှာဆိုလို့ကျွန်တော်ဒေးဗစ်လိုပဲကျွန်တော်ကငိုပြီးမှငိုကြွေးပြီးမှဖြတ်ပြီးရှင်းပါတယ်။နောက်တိုင်းရပ်တော့တယ်ရှင်နဲ့
No, I'm here to love, not to take revenge.
ဒီမှာကျွန်တော်အတိတ်ကခွန်အပေးရှင်တော့ပါလဲဆိုလို့ရှင်လုံးဝဒီကလေးစားမဖြစ်ပါနဲ့လို့ကျွန်တော်ခွန်အပေးရှင်နဲ့
Joseph placed himself under God's leadership. And you can see that God was so great, He even controlled all the evil that happened. That's the most powerful God. Especially because He can make good come out of that evil.
ဘုရားသခင်ကကျွန်တော်အဆောဆုံးနဲ့အကောင်းဆုံးကိုသူကဖြစ်စေနိုင်ပါတယ်အာမင
် You see how the word of God can give and strengthen our faith and trust in those circumstances
ကျွန်တော်ဒီအခက်အခဲတွေနဲ့ရင်ဆိုင်တဲ့အခါမှာဘုရားသခင်ရဲ့နှုတ်ကပါတော်ကဘယ်လိုကျွန်တော်ကိုခွန်အားပေးတယ်လဲအဲ့ဒီလိုမျိုးချင်မှသူ့ကိုပို့ပြီးမှကိုးစားဖို့ဘုရားသခင်ကကျွန်တော်ကိုနှုတ်ကခွန်အားပေးချပါတယ
် Okay step 1 was
နံပါတ်ဒီနံပါတ်3ကပါတယ
် freely forgiving
လုံးလုံးရလက်ကိုခွင့်ပြုချင်ဖြစ်ပါတယ်
step 2 fully forgiving
နံပါတ်3ကဆိုလို့ရှင်တော့ဗာလဲအဲ့ဒါလဲလုံးလုံးရလက်ပြစ်ပြစ်ဆုံးဆုံး
step 3 friendly forgiving
ဒီနံပါတ်3ကဗာလဲဆိုလို့ရှင်တော့မိတ်ဆွေလိုပေါ့နော်မိတ်ဆွေလိုနော်တကယ်ကိုခွင့်ပြုချင်ဖြစ်ပါတယ်
let's look at verse 21
ဒီ
Joseph said, so therefore, do not be afraid. I will provide for you and your little ones. So he comforted them and spoke kindly to them. You see, Joseph could have just ignored them. Okay, I won't bother with you. He didn't do that. First of all, he said, don't be worried. I'm not going to touch you. He uses words to bring peace to their life. That's the first kind thing we need to do. Speak kindly, showing our true heart of forgiveness. But he did more. He says, I'm going to actually provide for you and your little ones. He was getting involved in the lives of those who actually tried to kill him. Do you see how love is greater than evil? He comforted them. He spoke kindly to them. If you want to overcome bitterness, do something kind to those people that offended and hurt you. Part of the problem forgiving people is that you can't forget. You keep thinking over and over. So you're going to change what you're going to think. And it might be the way what you're thinking about your husband. And in your heart you say, all right, I'll do what he says, but I'm not going to like it. The joy will come to your life when you start focusing on kind and good things you can do. The same with husbands. Maybe your wife offended you. God steers us back. No, you love them. No matter what they did. Here, let me give you a challenge, husbands. This will help you overcome all your bitterness, right? Maybe even what they did 20 years ago. Every day this week, I'm going to do something special for her. Take that third step, practically love those people that hurt you.
Let's
မိတ်ခွေးဖို့လိုပါတယ
် but now we're on the fourth step
အခုမှဆိုလို့ရှိရင်တော့ဒီအချက်လက်ချက်အနေနဲ့ကျွန်တော်ဒီချင်ထလက်ထအနေနဲ့ကျွန်တော်ကြည့်ကြအောင
် right, do you remember the first three
ဒီပထမအချက်ကဘာလဲဆိုတာချင်ထသိလား
freely forgiving
လွယ်လွယ်ကူကူနဲ့ခွင့်ထွက်ခြင်း
You forgive even if they don't apologize. You fully forgive. Because God's in control of everything. And He's going to use my love to be part of that great plan of bringing something good about. Third step was friendly forgiving. Now your mind's going to be thinking, what good can I do for them? How can I pray that God would bless them? But if you really want to forget,You really want to forget that pain and put it behind you. We're going to need to learn about forgetful forgiving from verses
22 to 26. မမေ့တော့ဘူးဆိုလို့ရှိရင်တော့ဗာလဲလုံးဝခွင့်ထွက်နိုင်မှာမဟုတ်ဘူး။ဘာဖြစ်လို့ဆိုကိုယ့်နှလုံးသားထဲမှာကျန်နေတဲ့အတွေ့အကြုံဖြစ်ပါလေ
။ I mean you got your Bibles, let's look at it. 22 to 26.
ဒီနေရာမှာကျမ်းစာရှိရလို့ကိုယ့်ကျမ်းစာကိုကြည့်ကြရအောင်နော်။ ဒီစက်ကနေ26ကိုကြည့်ကြရအောင်
။ Now Joseph stayed in Egypt. He and his father's household, Joseph lived to 110 years. And Joseph saw the third generation of Ephraim's sons, the sons of Machir, the son of Manasseh, were born on Joseph's knees.Verse 24, And Joseph said to his brothers, I'm about to die, but God will surely take care of you and bring you up from this land to the land which he promised, an oath to Abraham, to Isaac, to Jacob. Verse 25, Then Joseph made the sons of Israel swear, saying, God will surely take care of you, and you shall carry my bones up from here. So Joseph died at the age of 110 years. He was embalmed and placed in a coffin in Egypt.
ဟိုတို့ယောသားကြီးမိမိအဘအကြီးအမျိုးသားတို့နှင့်အဲအကုတုပြည်၌နေ၍အသေးတရားတစ်စီကိုပြည်၍အဖေဤမြေကိုတည်ရ၏မာနရှေဤသားမာရိယဤသားသမီးတို့ကိုလည်းမိမိတို့ပေါ်မှာမွေးဆရ၏ယောသားကလည်းအကျွန်ုပ်တည်ရုံမီအကျေစင်စစ်ပြားတခင်တည်တည်တို့ကိုအချစ်အရှုကြွားလာတော်မီအာဗြဟံအိုက်ဆက်ယာကုတ်တို့အားချင်းစိုးတို့မူသောပြည်တို့ဤပြမဆောင်သွားတော်မူမည်ဟုဤကိုယ်တို့အားဆိုဤတပါတော်အကျေစင်စစ်ဘုရားသခင်ဒီတို့ကိုအချစ်အရှုကြွားလာတော်မူမည်အကျွန်ုပ်အယုတ်ကိုအယုတ်တို့ကိုဤအရာမှယူသွားရမည်ဟူ၍ဤတည်းလအယုတ်တို့ကိုကျင်းဆူကျင်းဆူစေ၏ထိုတို့ယောသသည်အသက်138တော်အနိစ္စရောက်လေ၏အလောင်းကိုကအနတမျိုးနှင့်ရည်စီပြီးသည်အကုတုပြေ၌တလားနှင့်ထားကြလေ၏
Now, what can we learn from this? You see, bitterness is a thing that goes inside you and you just think about it over and over. We talked about that spirit of revenge, wanting to get back.
ဒီသူများကိုကလေးစားစစ်ချေစစ်ခြင်းနဲ့ဒီဝိညာဉ်ဆိုတာကျွန်တော်ပြီးဖို့လိုရတယ
် But Joseph here shows that he went to actually forget the pain that happened in the past.
ဒါယောသားအသက်တာမှာဒီနေရာမှာတိကပြောချင်တာကသူကနောက်ဆုံးမှာဆိုလို့ရှိရင်သူ့ရဲ့သူ့အပေါ်မှာလုပ်ခဲ့တဲ့သူ့ရဲ့ညီကိုရယ်မကောင်းတဲ့အရာကိုသူ့အသက်တာမှာသူကမေ့ချခဲ့တာကိုကျွန်တော်တွေ့ရှိရပါတယ
် You see, he did what was the hardest thing.He entrusted his life and hope to those people that hurt him in the past. Maybe you're wondering, well, what are you talking about?
You know,
Notice verse 25. Joseph made the sons of Israel, his brothers, swear, you need to carry my bones up and bring them back to Israel.
ဒီနေရာမှာဘယ်လိုပြောတယ်ဆိုတော့ငါ့ရဲ့အယုတ်တွေကိုယူသွားပြီးမှဣတီယလနိုင်ငံတို့ပို့ဆောင်ရမယ်လို့ပြောထားတယ်
Now Joseph was really probably more like an Egyptian than the other Israelite than his brothers.
तू आ तू ये ညီမာ तू ये ညီကိုတွေကိုဘယ်လောက်ဖြစ်တယ်လဲ तू आ ဘယ်လောက်ခွန်းထုတ်ဖြစ်တယ်လဲဆိုတာကိုကျွန်တော်တွေးရှိရပါတယ်.
I mean, had Egyptian wife, Egyptian children.
ဒီညီမာ तू ये အသက်တမအာ Egypt နိုင်ငံမှာတည်ရှင်နေတဲ့အချိန်မှာအခက်ခဲတွေ तू आ ဘယ်လောက်ကြီးရင်ဆိုင်ခဲ့တယ်ဆိုတာသိလား?
He was in control of Egypt.He did that day to day.
ဒါပေမဲ့နောက်ဆုံးမှာဆိုလို့ရှိရင်တော့သူ့ရဲ့အသက်တာမှာအဲ့ဒီအင်ဂျင်နိုင်ငံရဲ့အင်ဂျင်နိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်ခဲ့တယ်။အဲ့ဒီအင်ဂျင်နိုင်ငံကိုအုပ်ချုပ်ခဲ့တဲ့ပုဂ္ဂိုလ်ဖြစ်ခဲ့တယ်ဆိုတော့ကျွန်တော်တွေးရှိရပါတယ်
။ But you need to know Joseph.
ဒါပေမဲ့ကျွန်တော်အနေနဲ့ယောသားဆိုတာကျွန်တော်ဘယ်လိုလဲဆိုတာသိဖို့လိုတယ
်။ His heart was with God of Israel.
သူ့ရဲ့နှလုံးသားကဣတေလမျိုးတွေရဲ့ဇာတိခင်နဲ့အတူရှိတယ်ဆိုတာကျွန်တော်သိတယ်။
He had that faith of his father.
သူရဲ့ယုံကြည်ခြင်းဟာသူ့ရဲ့ဖတ်ခြင်းတွေရဲ့ယုံကြည်ခြင်းနဲ့တူရယ်ဆိုတော့ကျွန်တော်တွေးရှိရပါတယ်အာဗရာဟံတို့အိုက်ဆက်တို့လိုမျို
း If he couldn't live many years on earth with his father he wanted to die with his father
သူရဲ့သူကဘယ်လိုပြောခဲ့တယ်လဲဆိုရင်သူ့ရဲ့ဖတ်ခြင်းတွေနော်သူ့ရဲ့အဖို့တွေနေတဲ့နေရာမှာလည်းသူကတည်ခြင်းနဲ့ဆိုတော့သူကကျွန်တော်ဒီမှာတွေးရှိရတယ
် And then in the resurrection live with him again
ဒါပေမဲ့သူဟာတနေ့နဲ့ဖြစ်ခြင်းကြောင့်သူကစင်ကြထမြောက်နေတယ်ဆိုတော့ကျွန်တော်သိရှိပါတယ်
He didn't want one of those big pyramids after him.
Tu ya di Egypt na nga ma chu Egypt na nga wo chi me so so tu ya dei pi na naw pai ma ba lut khet da le pyramid no di bu a chi chi ko lo saok khet so lo chu twe shi ya le.
His faith was in one day God's going to take his people out of Egypt and you're going to take my bones with you.
Tu wa ba lo pyo khet da le so le di Egypt na nga ma ti ke di law chi ma le pyramid shin taw ma tu wa ba lo pyo le nga ya a chu ni ko tin do
It was by faith Joseph commanded his brothers to take my bones with him.
Ah, tu ye atet ma yu chi chin a phi tu ye nyi ko ri ko tu a belo mai ma khet da le so shin lo nga ye a yu ri ko
remember
this song ya me lo yu twa ya me lo tu mai ma tha de.
This would probably be like 400 years in the future.
Ah, di ဒီနေ့ပဲဒီမှာဖြစ်လာမယ်ဆိုတာယောသားရဲ့အသက်တာကသူကမသိကြပါဘူး။ဒါပေမဲ့သူ့ရဲ့ယုံကြည်ခြင်းအပြင်သူကအဲ့လိုပြုတ်ခဲ့ဆိုတော့ဒီမှာတွေ့ရှိရတယ်
။ He entrusted his brothers. He wanted he asked them. He pled those people that hurt him to fulfill his greatest hope in life.
သူ့ရဲ့ညီကိုရဲ့ရှင်မှာသူကတောင်းပစ်ခဲ့တယ်။သူ့ရဲ့ညီကိုရဲ့ရှင်မှာသူ့ရဲ့အယုတ်ကိုယူသွားဖို့သူ့ကိုမန်တီးတဲ့သူ့ကိုတာဖို့ကြိုးစားနေသူ့ရဲ့ညီကိုရဲ့ရှင်မှာအဲ့ဒီတောင်းဖို့နော်ပစ်ခဲ့ဆိုတော့ကျွန်တော်တွေ့ရှိရတယ်။
Have you forgiven someone to the point?
Da jaw mish ya tet ta ma lu tson tyaw ko khun naw pu da la.
That you ask them to help you with something that's important to you.
A la jaw et di lu tson tyaw ko pu yi phwa ya twe ma khun naw na pu so lo shin lo pu yi phwa ya twe lu tyaw yaw ko pu yi taung chi ba.
If you come to this point,
di ne ya ma di yot ta lu ne ko no ti ke et lu ne na che khe ni yin san ne so lo shin ne.
You come to forget for forgiving.
A la jaw di အကောင်ဆုံးလေးလာကမလဲဆိုလို့ရှင်တော့လုံလုံရက်ရက်ကိုမေ့ပြလိုက်ပါမေ့ပြီးမှခွင့်ထွက်လိုက်ပါဆိုတာပြောချင်တာရှင်လေ
His future now depended on them
အဲ့ဒါကြောင့်ယောသားရဲ့တက်တာကိုကြည့်တဲ့အခါမှာ तू ကဘယ်လိုပြောခဲ့တယ်လဲ तू ရဲ့ညီကိုရှင်မှာ तू ကလုံလုံရက်ရက်ကို तू ရဲ့အယုတွေကိုအားမခံ
This is such a precious story here
အဲ့ဒါကြောင့်ဒီတကယ်ကိုအတန်းဖို့ရှိတဲ့ပုံပြင်လေးဖြစ်ပါလေဆိုတော့ကျွန်တော်ဒီမှာတွေ့ရှိရတယ်
There's two sides here right
ဒီနေရာမှာဒီလက်နာအချစ်တို့တို့ကိုကိုတွေ့ရှိရတယ
် The amount of joy in our life is dependent on how we forgive
အဲ့တော့ဒီတို့တို့ဒီဝမ်းမြောက်ခြင်းဆိုတာကအတိတ်ကဘာပဲအရာမှမူတည်တယ်လဲဆိုလို့ရှိရင်တော့တို့တို့ဘလို့ဒီတစုံတယောက်ကိုခွင့်ထွက်တယ်လဲဆိုတဲ့အနေအထားမှာမူတည်တယ
် But it's also true with the church and the love and the light that comes from the God's people
အဲ့တော့အတိတ်တော်တွေ့နေတဲ့အရာမှာအတိတ်တော်ဖြစ်လာပြီဆိုလို့ရှိရင်တော့ပါစတာဖြစ်လာပြီဆိုလို့ရှိရင်ယူဂျီကူဖြစ်လာပြီဆိုလို့ရှိရင်ကျွန်တော်ခွန်ကျွမ်းတိတ်ခါကွာဒီပါအရေးကြီးဆုံးဖြစ်ပါတယ
် You know sometimes in our families a lot of revengeful talk and spirit and bitterness comes down generation after generation
အာကျွန်တော်ခါလေကျွန်တော်မိသားစုမျိုးစုမျိုးဆက်မှာဟိုအပီးခဲအတိတ်မှာ လူသစ္စာတရားလူမျိုးတွေနဲ့မကျေနပ်မှုတွေတော့ဒီတလဲစားခြင်းမှုတွေချစ်ချက်ခဲ့ဆိုပြီးဆွေးရှိရပါတယ
် It's time to stop with our generation
အဲ့ဒါကြောင့်ဒီကျွန်တော်အခုမျိုးဆက်ကလည်းပါလေအဲ့ဒါကအခုချိန်မှာကျွန်တော်တို့ရပ်တာကိုပြောပါလေ
There's people that have hurt you and that pain is deep inside
လူမျိုးတွေကမိဆွေရဲ့အသက်တာမှာမိသားစုမှာဘလို့နှိမ့်စိတ်ခဲ့တယ်လေအဲ့ဒါကယုံကြည်ပါဘူး
It's time to take the love of God and overcome that bitterness. You want that freely forgiving? That fully forgiving? That friendly forgiving?
May sue at chin a phunochin go lo chin da la
that forgetful forgiving
major khi ma phunochin go lo chin da la
it might be the neighbor next to you
apu chin ma di kwe ya ni na ma shi le we chin pa chin le
it might be a government
kwe ya ni na ma shi le uchu ne du le chin pa chin le
it might be some institution
ဒီကိုရဲ့ဒီကြောင်းမှာထိချုပ်နေတဲ့ဆရာတို့ဖြစ်ပါဖြစ်နေမယ
် You're going to lay your sword down
ကိုရဲ့ pastor တာသုံးတယောက်ဖြစ်နေမယ
် The inner sword that bitter sword you're going to put it down right now
ကိုရဲ့ဘလုံးတာထဲမှာအရာကိုမုန်းတင်းတဲ့ဒီခတ်တိမှုရကိုချင်ပါချို့ဒီအောက်ချကြအောင်
And you're going to let the love of God come in you
ကြောင်းဘာပဲဖြစ်ရတဲ့ခင်ချစ်ချစ်မဲ့တာကျွန်တော်ဘလုံးတာထဲမှာလာမှာဖြစ်ပါတယ
် Amen
For the gospel of Jesus Christ only can go forth when we forgive those that have hurt us. As you have been freely forgiven, you also go forth freely forgiving. It's time we transform bitterness into the power and love of God. Then nothing can hold the church back. You got problems in the church here? You got problems with another church over there? Now's your chance to love. And you can walk as a disciple of Jesus. You might have black hair. You might have darker skin.
ဒီကိုရဲ့မျက်နှာမှာပါလဲမကောင်းတဲ့အရာတွေရှိတယ်ပါလဲအဖူးလေးတွေရှိကောင်းရှိနေမယ
် We don't know what Jesus looked like
ခရစ်တော်ကဘာဖြစ်ခဲ့တယ်လဲဆိုတာကိုကျွန်တော်မသိဘူး
But it's not the outside
ဒါမှမဟုတ်ကအပြင်မှာမဟုတ်ပါဘူ
း It's his spirit living in us
အတိတ်ကဒီအပြင်ဒါမဟုတ်ပဲနဲ့ခရစ်တော်ကကျွန်တော်ခရစ်တော်ရဲ့ဝိညာဉ်တော်ကကျွန်တော်အပြင်မှာတည်ရှိနေတယ်ဆိုတာကိုကျွန်တော်ကြည့်ထ
ား We can live like ChristLet nothing take the joy of the Lord away from you. Join me in prayer. In the name of Jesus we come, O Father. Right now, Lord, we want to just tell and confess, Lord, that we have had bitterness in our heart. We forgive those people, Lord. It might be our brother or our husband.It might be a neighbor, it might be our parent. We want to follow you, Jesus. We know this story of Joseph was given for us to live out. We want to entrust that you'll use all the evil that has happened to us to bring about a greater good. in here. We believe your love is greater than the bitterness, greater than that revenge. Now let your love fill our hearts, Lord. And let our love go out to those around us. Where we would even love our enemies. Thank you for how you freely loved us. Now help us freely forgive others. In the great name of Jesus we pray.
This concludes Essentials of Forgiveness from Genesis 50, verses 15 to 26, translated from English into Burmese, Learning Graciousness from Joseph, by Paul Bucknell. Produced by Biblical Foundations for Freedom, www.foundationsforfreedom.net, releasing God's truth to a new generation.